ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကြားဖြစ်တဲ့တိုက်ပွဲတွေအတွင်းမှာဒေသခံရွာသားတချို့သေဆုံးဒဏ်ရာရပါတယ်။ဒဏ်ရာရသူတွေကတော့လာရှိုးစစ်ရုံမှာတက်ရောက်စစ်ကူတာမှုခံယူနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကအစိုးရတပ်ကဖမ်းသွားတဲ့စစ်ပြေးဒုက္ခသည်၅ဦးပြန်လွတ်လာပေမဲ့လည်းဆက်ပြီးတော့အဖမ်းခံနေရဆဲလူတွေရှိနေပါတယ်။ဒီအခြေအနေတွေကိုစူးစီးပြီးတော့ VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်စေကံကျေးရွာအုပ်စုနန်းလော့ကျေးရွာသွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSF နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲကြောင့်နန်းလော့ရွာသားတွေတေဆုံးတန်ရန်ရရှိခဲ့တယ်လို့စေကံကျေးရွာအုပ်စုအုပ်ချုပ်ရေးဖွဲ့ဝင်တို့က VOA ကိုခုလိုပြောပါတယ
်မနေ့တုန်းကခုနတိုက်တာက RCSF နဲ့ပြောတော့ကစံစစ်သားယာရီမှာရှိနေတော့ကြာရရဘူးတိုက်ရတေဆုံးမှုကျတော့ရှိရရလို့ဒေသက၃ယောက်တန်ရန်ရက၄ယောက်ပေါ့အားလုံး9ယောက်ပေါ့ဗျာတရားရလို့အခုရုံနဲ့ရောက်နေရ
တိုက်ပွဲနဲ့ပတ်သက်လို့တောင်ပိုင်းရှမ်းပြည်သမတော် RCSF ပြောခွင့်ရပုံမူကြီးဆိုင်ဦးကလည်း VUE ကိုအခုလိုပြောပါရယ
်9နိုင်ခွဲတော့မှဖြစ်တယ်မိနစ်20ကြာတယ်လို့ပြောရတယ်အဲ့ဒါကြည့်ပြီးနေဖြစ်တာလို့ဒီဆိုင်မို့တော့ EU ကြီးတယ်လို့ပြောရတယ်အရသာ3ယောက်တန်ရတယ်သူကဦးတည်တယ်လို့သိရတယ
်လက်နက်ကန်တပ်ဖွဲ့ချင်းချင်းတိုက်ပွဲတွင်အရသာတွေထိခိုက်ဒေဆုံးမှုဖြစ်စဉ်ပေါ်ရှုတ်ချကြောင်းဒီဘောမျိုးနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်နန်းဆန်းဆိုင်အေးကပြောပါတယ
်။ဒါလည်းနဲ့ကိုင်းမစိုးဘောတော့ပြည်သူလူထုကိုပြန်လာရင်တော့ရှုံချတယ်။လက်နဲ့ကိုင်းချင်းချင်းချစ်ချဲလဲယွာရဲ့ပြင်းပတဲ့နေရာတိတိတနတ်ချစ်ချင်လို့ပြည်လို့ရပြည်သူလူထုလားချင်းတော့ဒီမှာနေနဲ့ကန့်ကွက်ရှုံချတယ်ပေါ့နော်
။ဒါပြင်ဒေသတွင်းစီရေးပဋိပက္ခကြောင့်ဒေသခံရွာသားတွေကိုလက်နဲ့ကိုင်းဖွဲ့စည်းတွေကနေဖမ်းဆီးတာတွေလည်းဆက်ရှိနေသေးပါပြီးခဲ့တဲ့အင်္ဂါနေ့တုန်းကမြမသမတော်ကဖမ်းဆီးထားတဲ့ကိုခိုင်မြို့နယ်ပန်ကူစစ်ဆောင်စခန်းကမိဖွားပြီးကစားမျိုးရမီနဲ့ပြက်သားကလေးငယ်ပါဝင်လူ၅ဦးကိုဒေသခံစစ်တပ်ကစစ်ဆေးမေးမြန်းပြီးညပိုင်းမှာပြန်ထွက်လိုက်တယ်လို့စစ်ဆောင်စခန်းတာဝန်ခံဦးသိန်းအောင်ကပြောပါတယ်
မင်းများအပြန်လူလာပြီကိုနိုင်ပါဝင်ကျင်းလာမှအိမ်ကရောက်သူအားလုံးလုခဲ့ပြီသူတို့ရဲ့ယောက်ျားအကြောင်းတွေပေါ့ဟောပြန်နေဝေးကိစ္စတွေပေါ့အဲ့ဒါကိုပြန်နေညာကြတာပေါ့ဟာမိစ္ဆာတာတော့မင်းဆက်တော်ဘူးတဲ့ရိုးရိုးသားသားလေးပဲခေါ်သွားတယ်တဲ့ဟိုမှာရောက်တော့လည်းသူကပေါင်းပေါင်းမုံမုံလေးပြည့်စုခဲ့ပါတယ်တဲ့
အဲ့ဒီနေ့လုံးကပဲတန်းပလောင်တီအန်လေးသက်ဖွဲ့ကနေကိုခိုင်ပြူဟာယုံကသတ်မတော်ရရှိသူကိုလက်နဲ့နဲ့တကွာဖမ်းဆီးခဲ့တာနဲ့ဆက်ဆက်ပြီးမန်ပန်ရွာအုပ်ချုပ်ရေးမှူးနဲ့မျိုးရမီတူကိုမတင်ကမှုနဲ့ဆက်လက်ဖမ်းဆီးစစ်ဆေးနေစေလို့ဦးသိန်းအောင်ကပြောပါတယ်
သူတို့ကမလို့တင်ဂျုံမှာပဲရှိသေးတယ်လို့ပြောတယ်။သူကအုပ်ချုပ်ရေးမှုတွေသူတို့မောင်သမီးနှစ်ယောက်အဲဒီယောက်ကတော့မလို့တင်ဂျုံမလေးအကြောင်းနဲ့ပြန်လေးရာစစ်တပ်ဖွဲ့ကိုဖမ်းသွားတယ်လို့ပြောကြတာပဲ။သူတို့ကလို့ဆူဆွဲတာပဲ
။ရှမ်းပြည်နယ်မြောက်ပိုင်းမှာမြမသတ်မတော်နဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့တွေကြားစီရေးတင်းမှနေဆဲဖြစ်တယ်လို့တိုင်းရင်းသားလက်နက်ကန်ဖွဲ့အချင်းချင်းကြားမှာလည်းနေမြင်ငင်းပွားမှုပြဿနာကြောင့်လက်နက်ကန်ပြည်ပခတ်တွေအရင်ကထက်ပိုများလာပါတယ်။ဒီစီရေပဋိပက္ခတွေကျမ်းမှာညှက်နေတဲ့ဒေသခံတွေမှာတော့တိုက်ပွဲကနေလွတ်အောင်အိုးအိမ်ဆုံးခွာဆွတ်ပြေးရတာဒေဆုံးတန်ရာရတာနဲ့စာဝတ်နေရေးလုပ်ငန်းကိန်းကန်းတွေထိခိုက်နေကြရပါတယ်ခင်ဗျာ